ကချင်ပြည်နယ်မန်စီဒေသဘက်မှာမြန်မာစစ်တပ်နဲ့ကချင်လွတ်မြောက်ရေး KIA တပ်တွေတနင်္လာနေ့အထိတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်တပ်ဖွဲ့ဝင်ကြာဆုံးတဲ့ဥယေကိုတော့နှစ်ဖက်စလုံးကတရားဝင်ထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။အခုလိုထိုးစစ်စစ်ပွဲတွေရပ်ပြီးတော့စစ်မှန်တဲ့ညီညာရေးရဖို့ဆက်လက်ကြိုးပမ်းလိုတဲ့အကြောင်းကချင်ခေါင်းဆောင်တွေကပြောပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျ။
ကချင်ပြည်နယ်မှာတနင်္လာနေ့ထိတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ KIA ဒုဗိုလ်မှူးကြီးမော်ဘုတ်က VOE ကိုအခုလိုပြောပါတယ်
။မန်စီမြို့နယ်မှာဖြစ်ပါတယ်။ကျွန်တော်တို့တပ်မခါ3တရင်20ခွန်မိရမှာရှေ့တနေရပေါ့တရင်20ခွန်ပေါ့။မနေ့ကတော့ကြားဝယ်လေကျောင်းတက်ခဲ့ရအောင်ကြားဝယ်ရင်းနဲ့တိုက်တယ်လို့ပဲကြားတယ
်။တနင်္လာနေ့ကစတင်ဖြစ်ခဲ့တဲ့တိုက်ပွဲမှာမြန်မာစစ်တပ်က၄ကြောင်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်။တိုက်ပွဲဆက်ဖြစ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့အစိုးရဘက်ကတရားဝင်သတင်းထုတ်ပြန်ခြင်းမရှိသေးပေမဲ့မြမတက်မတော်ဘက်ကတင့်မှောင်ခိုရှင်းလင်းရေးလှုပ်ဆောင်တာကနေ KIA နဲ့တိုက်ပွဲဆက်ဖြစ်တယ်လို့သတင်းတွေထွက်နေတာပါ။ဒါနဲ့ပတ်သက်လို့ဒုဗိုလ်မှူးကြီးညော်ဘူးက
သူတို့ကအဲ့ဒီတင့်မှောင်ခိုတွေကိုဖမ်းဖို့လာတယ်လို့ပြောတာအဲ့ဒါပဲကျွန်တော်လည်းအဲ့လိုပဲကြားပါတယ်။ဒါပေမဲ့အဲ့ဒီနေရာမှာတစ်ခုခုနေရာလည်းမရှိပါဘူး။ဟုတ်လည်းမဟုတ်ပါဘူး။ဒီလာတော့အောက်ပိုင်းကနေမြန်မာနိုင်ငံကနေလာတဲ့တိတိပဖြစ်နိုင်ပါလားကျွန်တော်တို့ဒီခုတ်ပဲရောင်းရဲဆိုတာကတော့ဖြစ်နိုင်ပါဘူ
းအခုလိုတိုက်ပွဲတွေဖြစ်နေပေမဲ့ KIA ဘက်ကအပြစ်ခက်ရစဲရေးဆက်လက်ဆွေးနွေးကြိုးပမ်းသွားမှာဖြစ်တယ်လို့သူကပြောပါတယ
်တွေ့ကြုံအရပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြည်စုံဆွေးနွေးပွဲလုပ်တိုင်းကတော့တိုက်ပွဲလည်းဖြစ်ပါတယ်ဒါအခါလိုက်လို့ဖြစ်ပါတယ်နောက်ရှိတော့ပြည်တယ်လို့ကျွန်တော်ပြီးပါတယ်ဒါမဲ့ကျွန်တော်တို့ကဆက်ပြီးမှဆွေးနွေးကြောင်းဖြစ်ပါတယ
်အခုလိုတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြမအစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်နေတာတွေရပ်ပြီးစစ်မှန်တဲ့ငြိမ်းချမ်းရေးအတွက်ဝိုင်းဝန်းကြိုးပမ်းတင်တယ်လို့ကချင်အမျိုးသားလွှတ်တော်ဦးခတ်ထိန်နံက VOE ကိုပြောပါတယ
်အခုဖြစ်ဖြစ်နေတဲ့ဟာတွေကတော့ကျွန်တော်တို့လည်းကုသလောပဲတိုးချောက်ပဲငြိမ်းချမ်းရေးဆွေးနွေးနေတဲ့အနေထားပေါ့လေဆိုတော့ဒါကိုဘယ်လိုထိန်းသိမ်းကာကွယ်ကြမလဲဆိုတဲ့အနေထားကတော့အလုံးကတော့ဝိုင်းဝန်းဖြည့်ဆင်းသွားကြရမယ်အနေထားပဲလို့အလိုပဲသုံးတတ်တယ
်။ကချင်ပြည်နယ်ဘက်မှာမြန်မာစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်နေတဲ့တချိန်တည်းမှာပဲရှမ်းပြည်ကြောင်မဲဘက်မှာလည်း PNL တအောင်းပလောင်လွတ်မြောက်ရေးတပ်မတော်နဲ့မြန်မာစစ်တပ်တို့တနင်္ဂနွေနေ့ကတိုက်ပွဲ၄ကြိမ်လောက်ဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့က MNDAA ကိုကန့်လက်နက်ကိုင်တပ်တွေနဲ့မြန်မာစစ်တပ်တို့ကြားမှာလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်ရှင်။